တိုးလာနေတဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအကြောင်းအမေရိကန်လွှတ်တော်မှတင်ပြတဲ့ပွဲကိုဖေဖော်ဝါရီလ3ရက်နေ့လယ်ပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ဒရက်ဆင်လွှတ်တော်အဆောက်အအုံမှာကျင်းပခဲ့ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အစိုးရအနေနဲ့တွန်းအားပေးလှုံ့ဆော်မှုမေရီလန်းပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ပန်ဟိုလန်ကတင်ပြတောင်းဆိုသွားပါတယ်ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မအီတန်စင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပြစ်မှတ်ထားပြီးတော့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှတင်ပြတဲ့အခမ်းအနားကိုတော့ဖေဗရူလာ3ရက်နေ့မှာကျင်းပခဲ့ပါလိမ့်မြန်မာစစ်တပ်ကနေပြီးတော့လူသားထုပေါ်ကျူးလွန်တဲ့နောက်ပြီးတော့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေဖြစ်အတိမတ်ပြုပေးဖို့နဲ့နောက်ပြီးတော့အမေရိကန်ဆိုရနဲ့အမေရိကန်လွှတ်တော်အနေနဲ့ဒီမြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်တိုက်တွန်းပေးကြဖို့ဆိုပြီးတော့ဒီပွဲမှာတောင်းဆိုတိုက်တွန်းသွားခဲ့ကြပါရရှင် advocacy
ဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇို့သုံးမုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါသည
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစစ်ကောင်စီကနေလူခွင့်ရေးချုပ်ဖောက်တယ်ပြီးတော့ကျွန်တော်တို့ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းပဲဖြစ်ဖြစ်မွတ်စလင်ပဲခရစ်ယာန်ပဲသူတို့ဖျက်ဆီးတယ်ကောင်းဆောင်လို့လည်းသူတို့တတ်တယ်ထောင်ထဲမှာလည်းချတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တို့တင်ပြတယ်
ချာခလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒူဝလာရှိလာကအဖွင့်အမြင်ကိုပြောဆိုခဲ့ပါလိမြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ကစ်ချင်ချင်းစတဲ့ခရီးယန်ဘာသာရေးလူနည်းစုတွေအပေါ်မှာတမရော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုံ့ဆော်ရမှာဖြစ်တဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ဗန်ဟော်လန်ကဗီဒီယိုကနေတဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်ဆိုရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုံ့ဆော်ရမယ့်အချက်တွေကိုလည်းအခုလိုတောင်းဆိုခဲ့ပါလိမ့်
Right now I'm working with my colleagues on both sides of the aisle.
မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားနှစတိုးလှုပ်ဆောင်ဖို့ Republican ရော Democrat တွေနဲ့ပါလက်ရှိလက်တွဲလှုပ်ဆောင်နေပါတယ်။လှုပ်ဆောင်အောင်မှာတချို့ရှိပါတယ်။ကျူးလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ရဲ့စုံစမ်းစစ်ဆေးမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမနက်ကဆွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျွလွန်မှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်တွင်းပြည်ပကအရက်ဖတ်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်
။အိန္ဒိယနဲ့ပြည်နယ်အထက်လွှတ်တော် Republican အမတ်တော့ဂျန်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ Amnesty International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash နဲ့နိုင်ငံတကာဘာသာရေးလှုပ်လှဲ့ခွင့်ဆိုင်ရာ American Commission USCIRF Yusuf ရဲ့ဥက္ကဋ္ဌ Stephen Schneck တို့ကလည်းမင်ကွန်ပြောကြားခဲ့ပါလိမ့်မြန်မာနိုင်ငံချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့တင်းအောင်ဆရာတယောက်ရဲ့ညီကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းကိုရွစ်ဖြစ်ရကိုထွက်ဆိုတင်ပြခဲ့ပါသည်။သူဟာ American ပြည်အစု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးတန်းတင်းအောင်ဆရာလည်းဖြစ်ပါသည်။ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေတွင်မှုချုပ်ဟောင်းလည်းဖြစ်တဲ့ Reverend Dr. Robin Stoops နဲ့မေရီလန်းချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရာအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးခဲ့တာပါ။အိန္ဒိယနိုင်ငံရဲ့ Chin Baptist Church ကအကြီးတန်းသင်အုပ်ဆရာ Reverend Dr. Stephen Hrekio, Kansas ပြည်နယ်ကသင်အုပ်ဆရာ Father David Michael D. Penha, New York ပြည်နယ်ကဗုဒ္ဓဘာသာဖုံးတော်ကြီးဆရာတော်ဦးအိတ်တာကြီးက International Campaign for Rohingya အဖွဲ့ရဲ့လူခွင့်ဆိုင်ရာညွှန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့ထွေထွေတရားမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါလိမ့်။ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA, Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူးပေါင်းပြီးတော့ဦးစီးကျင်းပခဲ့တာဖြစ်ပါလိမ့
်။
လူကိုယ်တိုင်တက်ရောက်တာရောနောက်ပြီးတော့ Zoom Online အစည်းအဝေးကနေပြီးတော့ပါတင်ဆက်တဲ့ဒီပွဲကို American ပြည်အောင်စုလွှတ်တော်အဆောက်အအုံတစ်ခုဖြစ်တဲ့ Durkin အဆောက်အအုံမှာ ဖေဗရီလ3ရက်နေ့မဲခင်ပြည်သူဝါရှင်တန်စီဒေတာစင်တာအချိန်နေ့လည်း7ရက်နေ့2နာရီအထိကျင်းပသွားခဲ့တာဖြစ်ပါတယ်။ကျွန်မအီတန်စင်မှာမဲခင်ပြည်သူမြို့တော်ဝါရှင်တန်စီကနေတင်ပြပို့ပေးနေပါတယ်ရှင်။